ဟုတ်လားဆရာကန
ေနိုင်ငံနယ်နိမိတ်တိုင်းတိုင်းရေလုပ်ငန်းမပြည့်ပြတ်သေးတဲ့အတွက်တနင်္လာရီတိုင်းမြို့မြို့ကနေပြီးထိုင်းနိုင်ငံနေဆက်ကိုအနည်းဆုံးရောက်နိုင်တဲ့မောတောင်နေဆက်စခန်းကိုတရားဝင်အမြဲတမ်းကုန်သွယ်ရေးစခန်းအဖြစ်အဆင့်တိုးမြှင့်ဖို့မဖြစ်နိုင်သေးဘူးလို့စီးပွားကူသံဒုတိယဝန်ကြီးဦးအောင်ထူးကပြောပါတယ်။မေလ15ရက်နေ့ကကျင်းပတဲ့ပြည်သူ့တော်အစည်းအဝေးမှာကျွန်းစုအမတ်ဒေါ်တင်တင်ကြီးရဲ့မိကုံကိုဒုဝန်ကြီးကအဲ့လိုဖြေချသွားခဲ့တာပါ။မော်တော်စခန်းကိုတရားဝင်အမြဲတမ်းကုံသွေးစခန်းအဖြစ်ဖွင့်လှစ်ဖို့ဆိုရင်နှစ်နိုင်ငံနယ်နိမိတ်ကိုစနစ်တကျတိုင်းတာသတ်မှတ်ပြီးနေဆက်ဖြတ်တန်းသွားလာရေးဆိုင်ရာသဘောတူညီချက်စာချုပ်မှာဖြစ်ဆွဲလက်မှတ်ရေးထိုးပြီးမှဖြစ်နိုင်မယ်လို့သူကပြောပါလေ။ကျွန်းစုအမတ်ဒေါ်တင်တင်ကြီးကမြိတ်ခရိုင်တဲကရေထွက်ကုံတွေကိုမော်တော်နေဆက်ကနေပြီးတော့ကားလမ်းကနေတရားဝင်တင်ပို့နိုင်မယ်ဆိုရင်အချိန်၈နာရီလောက်ပဲကြာမှာဖြစ်တဲ့အကြောင်းရည်ရွယ်ကုံအရေးသွေးကိုထိမ့်သိမ့်နိုင်မှာဖြစ်သလိုကုံကြစီလည်းပဲတက်တာမှာဖြစ်တာကြောင့်မို့မင်းများရတာလို့ပြောပါတယ်မြန်မာနိုင်ငံမင်းရိုးကနေပြီးတော့မောတောင်ကိုဖြတ်သွားမယ်ဆိုရင်တစ်ဖက်ထိုင်းနိုင်ငံဘက်မှာပရာချွတ်ကီရီကန်ပင်လယ်စိတ်ကမ်းမြို့ကိုရောက်ပါတယ်ပင်လယ်နှစ်ခုချိတ်ဆက်နိုင်မဲ့ကုန်းလမ်းအကျယ်ဟာထိုင်းမြန်မာနယ်စပ်တစ်လျှောက်အချင်းမြောင်းအတူတောင်းလုံးနေရာလည်းဖြစ်ပြီးရည်ရွယ်ကုံတွေကိုအဲ့ဒီလမ်းကနေတင်ပို့နိုင်မယ်ဆိုရင်အကျိုးအမြတ်အများကြီးရမယ်ဆိုတာအစိုးရပိုင်းကလည်းပဲသိရှိပြီးဖြစ်ပါတယ်။ဒါပေမဲ့မောတောင်နေဆက်စခန်းစပြီးတော့ဖွင့်လှစ်ခဲ့တာအနှစ်20ဝန်းကျင်ကြာလာပြီဖြစ်တဲ့ဒီကနေ့အချိန်အထိအဲ့ဒီမှာအမြဲတမ်းကုန်သွယ်ရေးစခန်းဘာကြောင့်ဖွင့်လှစ်ခွင့်မရသေးတာလဲ။အဲ့ဒီကုန်သွယ်ရေးစခန်းဖွင့်နိုင်ရင်ဘယ်လိုအကျိုးကျေးဇူးတွေရနိုင်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။တနင်္လာရီတိုင်းမြိတ်ခရိုင်ဟာအစဉ်အဆက်အရရေလုံငန်းအကြီးအကျယ်ထွန်းကားတဲ့မြို့ဖြစ်ပါတယ်။ဟိုရင်ခေတ်အဆက်ဆက်ကတည်းကဖမ်းဆီးရမိတဲ့ငါးပစုံနဲ့ရေထွက်ကုံတွေမွေးမြူထားတဲ့ကဏ္ဍတွေကိုထိုင်းနယ်စပ်ရနောင်းမြို့စီကိုတင်ပို့ရောင်းချကြပါလေ။ရနောင်းအပါအဝင်ထိုင်းနိုင်ငံတောင်ပိုင်းကမြို့တွေမှာသူတို့ပင်လယ်ပြင်ကဖမ်းမိတဲ့ရေထွက်ကုံတွေမြန်မာအစိုးရစီခွင့်ပြုချက်ယူပြီးတော့မြန်မာရေပိုင်နဲ့ထဲဝင်ရောက်ဖမ်းဆီးအခွင့်ဆောင်ပြီးတော့ပြန်တည်သွားတဲ့ရေထွက်ကုံတွေမြန်မာငါးဖမ်းလေတွေကဖမ်းဆီးရမိတဲ့ရေထွက်ကုံတွေအားလုံးအဲ့ဒီထိုင်းဘက်အချမ်းမှာသွားပြီးတော့ရောင်းချကြရတာပါအဲ့ဒီအတွက်လဲရနောင်းအပါအဝင်ထိုင်းနိုင်ငံဘက်အချမ်းမှာအလွန်ကြီးမားတဲ့ပင်လယ်ထွက်ကုန်ဈေးကွက်ကြီးတစ်ခုဖြစ်ပေါ်စေပြီးအဲ့ဒီအအေးကန်းစက်ရုံတွေကနေတဆင့်ကဘာအရရကိုပြန်ပြီးတော့တင်ပို့နေကြတာပါအလုတ်ကိုင်းအခွင့်အလမ်းအများကြီးဖန်တီးနိုင်လို့လည်းပဲမြန်မာရွှေပြောင်းအလုတ်သမားတွေအဲ့ဒီဘက်ကိုသွားပြီးတော့အလုတ်လုတ်နေကြတာကြည့်မယ်ဆိုရင်သိနိုင်ပါတယ်အဲ့ဒါလို့ထိုင်းနိုင်ငံဘက်အချမ်းရောက်နေတဲ့ရေထွက်ကုန်ဈေးကွက်မြန်မာနိုင်ငံရဲ့တစိတ်တပိုင်းရောက်လာအောင်2000ပြည့်နှစ်မတိုင်ခင်ကတည်းကမြန်မာအစိုးရအကောင့်တွေဖော်ခဲ့မှုပါလေအဲ့ဒီတုန်းကပြင်သစ်ဖက်ဆက်ကုမ္ပဏီတစ်ခုကနေပြီးမိမ့်မြို့မှာကြီးမားတဲ့ငားလေလံဈေးကွက်ကြီးတစ်ခုတည်ဆောက်ခဲ့တာပါမြန်မာပြည်ထွက်ကုန်တွေမြိတ်ငားလေလံဈေးကွက်ကြီးကိုလာထိုင်းတွေလည်းပဲအဲ့ဒီငားလေလံဈေးမှာလာပြီးတော့လေလံဆွဲဝယ်ယူကြဆိုတဲ့အစီအစဉ်ဖြစ်ပါတယ်ဒါပေမဲ့မြန်မာပင်လယ်ပြင်ကဖမ်းမိတဲ့ရေထွက်ကုန်တွေအဲ့ဒီမိတ်ငားလေလံဈေးကိုပဲရောက်လာအောင်မစီစဉ်မဆွဲဆောင်နိုင်မှုအဂတိလိုက်စားမှုကြီးမားများပြတဲ့အဲ့ဒီခေတ်အဲ့ဒီချိန်ခါကအာဏာပိုင်တွေအနေနဲ့စိတ်ပါလက်ပါမဆောင်ရွက်နိုင်မှုစတဲ့အကြောင်းအကျောင်းတွေကြောင့်လည်းပဲမိတ်ငားလေလံဈေးကွက်ကြီးဒီကနေ့အထိအကောင့်ထဲမပေါ်နိုင်ရပါဘူးအဲ့ဒီအချိန်ကငားလေလံဈေးကြီးအကောင့်ထဲပေါ်လာတဲ့တပြိုင်တည်းထဲနောက်ထပ်အစီအစဉ်တစ်ခုကမိတ်မြို့အဲ့ဒီကနေပြီးတနင်္သာရီမြို့အဲ့ဒီကနေအရှိတောင်ဘက်နည်းနည်းကျတဲ့မောတောင်ဘက်ကိုကားလန်ဖောက်ပြီးတော့မောတော်မှာနေဆက်စခန်းဖွင့်ဖို့ဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20ဝန်းကျင်အဲ့ဒီခါကမြန်မာဘက်အချမ်းမှာကားလန်ကောင်းကောင်းမပေါက်ပေမဲ့လို့ထိုင်းနိုင်ငံနေဆက်ဘက်အချမ်းကကားလန်ဖောက်ပြီးတော့မြန်မာဘက်ကနေပြီးတော့သစ်တွေခိုးထုတ်ယူနေတာတပ်သတ္တုတွေဝင်ပြီးတူးနေတာတွေဟာအကြီးအကျယ်လုပ်နေကြပါပြီ။နောက်ပိုင်းကားလန်အချမ်းပေါက်ပြီးမောတော်နေဆက်စခန်းသစ်ဖော်ထုတ်ဖွင့်လှစ်နိုင်ခဲ့ပါလေ။အဲ့ဒီလမ်းကြောင်းဟာရာသီမရွေသွားနိုင်တဲ့လမ်းအဖြစ်ဖောက်လုပ်နိုင်ခဲ့မယ်ဆိုရင်မြမရေထွက်ကုံတွေထိုင်းနိုင်ငံဘက်ကိုအချင်းတူတူနဲ့တင်ပို့နိုင်ပြီးမြေရေထွက်ကုံလေလံဈေးကြီးလည်းပဲအိမ်မက်ပြန်ပြီးတော့မဲ့လာနိုင်မှာဖြစ်ပါလေ။ဒါရင်မကထိုင်းနိုင်ငံဘက်အချမ်းကရေထွက်ကုံတွေနဲ့တခြားတင်ပို့ကုံတွေသူတို့ရဲ့အနောက်ဖက်ချမ်းပင်လယ်ထွက်ပေါက်ရနောင်းအထိပို့စရာမလိုပဲပရာချွတ်ခီရီခန်ကနေပြီးမောတောင်ကိုဖြတ်မိအထိလာပြီးတော့မြေကနေတင်မော့တင်တာမျိုးလည်းပဲလုပ်နိုင်ကြမှာမို့လို့ပါ။အဲဒါလိုကုံသွယ်မှုအကျိုးစီးပွားတွေတင်မကနေဆက်မှာမြမဖြစ်နဲ့တရားစာတတွေခိုးထုတ်နေတဲ့ကိစ္စကိုလည်းပဲကင်တွယ်ကောင်းကင်တွယ်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတာတစ်ချက်ကအဲ့ဒီမောတောင်အပါအဝင် နာမည်ကြီးဖျားသုံးစုနေစာဂိတ်တွင်မှာအမြဲတမ်းကုံတွယ်မှုလုပ်နိုင်ဖို့ထိုင်းနိုင်ငံဘက်ကနေပြီးမြန်မာနိုင်ငံဘက်ကိုသူတို့စိတ်ကြိုက်ဆွဲထားတဲ့နေစာတတ်မှတ်ချက်သဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ PRP စေခိုင်းနေတာရှိပါတယ်။ထိုင်းမြန်မာနယ်နိမိတ်နဲ့အချုပ်အချာအာဏာပြသနာကိုကုံသွယ်စည်းဘွားတဲ့ပိုးပြီးတော့အရေးထားနေပုံပေါ်ပါတယ်။ဒါကြောင့်လည်းပဲထိုင်းနိုင်ငံဘက်ကနေပြီးတော့နယ်နိမိတ်သဘောတူညီချက်လက်မှတ်ရေးထိုးဖို့ PRP စေခိုင်းနေတာရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတကာနိုင်ငံအတွက်နိုင်ငံနယ်နိမိတ်နဲ့အချုပ်အချာအာဏာဟာအရေးအကြီးဆုံးဖြစ်တာမို့လက်ရှိအစိုးရရဲ့ဆု